ရွေးကောက်ပွဲကျင်းပခြင်းမပြုနိုင်တဲ့နယ်မြေတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကကြေညာလိုက်ပါတယ်။ကချင်ကရင်မွန်ရှမ်းပြည်နယ်တွေနဲ့ပဲခူးတိုင်းဒေသကြီးတွင်မှရှိတဲ့နယ်မြေအချို့မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတဲ့အတွက်ရွေးကောက်ပွဲတွေကျင်းပခြင်းပြုမှာမဟုတ်ကြောင်းအောက်တိုဘာလ12ရက်နေ့ရက်စွဲနဲ့ကြေညာချက်9ဆောင်ထုတ်ပြန်လ
ကြီးစတဲ့ပြည်နယ်တိုင်းဒေသကြီးတစ်ခုစီအတွက်ရွေးကောက်ပွဲကော်မရှင်ကကြေညာချက်တစ်ခုစီထုတ်ပြန်လိုက်တာဖြစ်ပါတယ်။ကချင်ပြည်နယ်အတွက်ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မချမ်းဘော၊ဆွန်ပရဘန်၊ခေါင်လန်ဖူး၊ဝိုင်းမော်၊ချီပွေ၊ဆော့လော်၊အင်ဂျိုင်းယန်၊တနိုင်း၊မိုးမောက်၊မန်စီနဲ့ရွှေကူမြို့နယ်၊စုစုပေါင်းမြို့နယ်ပေါင်း၁၁မြို့နယ်ပါဝင်ပါတယ်။အခုရွေးကောက်ပွဲကျင်းပလို့မရနိုင်ဘူးဆိုပြီးရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့မြို့နယ်တွေမှာတစ်ခုအပါအဝင်ဖြစ်တဲ့ကချင်ပြည်နယ်အင်ဂျိုင်းယံမြို့နယ်ပြည်သူ့လွတ်တော်အမတ်ဒေါ်ဒွဲကူကတော့အင်ဂျိုင်းယံမြို့နယ်အတွက်ပယ်ထားတဲ့ကျေးရွာအုပ်စု62စုထဲမှာသူလက်ရှိကိုစားပြုနေတဲ့ကျေးရွာအုပ်စုတွေမပါတဲ့အကြောင်းအဲ့ဒီဒေသတွေဟာ KIA ကထိန်းချုပ်ထားပြီးတွာလာရေးခက်ခဲတဲ့အပြင်အရင်ရွေးကောက်ပွဲမှာမပါဝင်တဲ့ဒေသတွေဖြစ်တဲ့အကြောင်းအခုလိုရှင်းပြပါဗျ။အ
ဲ့နေရာတွေဟို KIA ထိန်းချုပ် area တွေပေါ့ပြောမစိုးရှင်တော့ KIA ထိန်းချုပ် area နောက်မှာတွာလာရင်အလုံးချက်ခဲသောနေရာပေါ့ကျန်တဲ့အုပ်စုရည်လူဦးရေကလေအဲ့မှာမသိနိုင်ဘူးဟိုကသူကတကောင်ဆင်းကောက်တော့လည်းအဲ့ဘက်ကမကောက်ဘူးဟိုအခုပယ်လိုက်တဲ့နေရာကလက်ရှိအခြေအနေမှာသူကတိုက်ပွဲချစ်လို့မဟုတ်ဘူးအဲ့နေရာအင်မတန်ကြွားရေးလာရင်ခက်ခဲတာကျမတို့ဒီအင်ဂျင်ယာအထူးအမှအင်မတန်ခက်ခဲတဲ့နေရာအရင်တုန်းကတော့2030ဟိုဘက်ပိုင်းမှာတော့ကြွားရေးလာရင်လည်းခက်ခဲတယ်အဲ့မှာတိုက်ပွဲလည်းဖြစ်တယ်ပေါ့နော်ဒါပေမဲ့လက်ရှိအနေထားမှာတော့အင်ဂျိုင်းယာမြို့နယ်မှာတိုက်ပွဲမရှိဘူးအဲ့တော့အခုဒီလိုကျမသွားတဲ့အခါမှာလည်းအဲရေကောက်ပွဲအတွက်ကတော့ဘာလို့ဆိုဘာမှဒီရန်နဲ့ပတ်သက်မှအလုံးအပြေးကြတယ်ဟိုဘက်ကလည်းပဲလी
အခုလိုမျိုးဒီကြေးရွာတော်တော်များများပေါ့လေလူဦးရေနည်းသည်များသည်ရတော့တက္ကနာပေါ့ဆိုတော့အဲ့လူတွေကိုဒီလိုမျိုးရေကောက်ပွဲတွေမှာသူတို့ရဲ့ဆန္ဒတွေဟိုပေါ့ဖော်ထုတ်ခွင့်မရတာမဲပေးခွင့်မရတဲ့အပေါ်မှာဟောတော်တွဲဘူးဘယ်လိုသဘောထားရှိလဲ
အဲဒါကကျမတော့သူတို့မဲတော့ပြီးစီချင်တာပေါ့နော်အဲဘာလို့လဲဆိုရင်ဒီ6မိုင်မှာဘဲကိုအဲကျမတို့အခုမဲပြီးတဲ့နေရာကဒီဥယျာဉ်ကဟိုဘက်ကမှရှိတဲ့ရွာမှာဆိုရှင်ဒါနီးနီးကပ်ကပ်လေးတော့မှဟိုဘက်ကမှ1000လောက်ရှိတယ်1000လောက်ရှိတဲ့အခါကျတော့ကျမတို့မဲမပေးနိုင်တဲ့အခါကျတော့အဲသူတို့ရဲ့အရေးအရာဆောင်ရွက်ပေးမယ့်လွတ်တော်ကိုယ်စားဆိုတာမရှိဘူးအဲ့တော့အခုအဲ့ဒီနာရွာဆိုရှင်ကျမကတ်ရက်ကတ်နေတဲ့နေရာရွာသားတွေတော့နည်းနည်းပါးပါးလေးကျမအကြည့်ရှုဆောင်မနိုင်ဒါပေမဲ့ဟိုဘက်ဝေးတဲ့နေရာဆိုကျမမဆောင်ရွက်ပေးနိုင်ဘူးအဲ့ဒါကြောင့်အဲတကယ်ကိုသူတို့အတွက်အခုကြီးဆုံးရှုံးတယ်ဆိုတော့ကျမလက်တွေ့နေရတာပေါ့အဲ့ခါကျတော့တခြားဘက်ကဒီလူထုတွေလည်းအခုဆိုလို့ရှင်ဒီနည်းကိစ္စလည်းသူတို့မသိဘူးဘာမှမသိဘူးပေါ့နော်တခြားဆောင်ရွက်မှုတွေဘာမှပညာရေးစမ်းမရေးဒါကိုယ်စားတယောက်အနေနဲ့အဲမဆောင်ရွက်ပေးနိုင်တဲ့အနေအထားဖြစ်တဲ့အခါကျတော့ဒါပြည်သူအတွက်အဲ့မှာရှိတဲ့ရွာသားတွေအတွက်ဒီကကံတော့အများကြီးနစ်လာတာပေါ့နော်
။ပြည်ပြည်နယ်အတွက်ထုတ်ပြန်တဲ့ကြေညာချက်မှာတော့ဖန်အန်လိုင်းဘွဲ့တန်တောင်ကြီးကော့ဂရိတ်ကြိုင်းစိတ်ကြီးမြဝတီနဲ့ဖာပွန်မြို့နယ်တို့ကကြေးရွာအုပ်စုတချို့ပါဝင်ပါတယ်။အလားတူပဲပဲခူးတန်းဒေသကြီးအတွင်းမှာတော့ကြောက်ကြီးနဲ့ရွှေကျင်မြို့နယ်တို့ကကြေးရွာအုပ်စုတချို့နဲ့မွန်ပြည်နယ်မှာတော့ဘီလင်းမြို့နယ်ကဘော်နော့ခီကြေးရွာအုပ်စုတို့ပါဝင်ပါတယ်။ရှမ်းပြည်နယ်အတွက်ထုတ်ပြန်တဲ့ကြေညာချက်မှာတော့ပန်ဆန်းပန်ဝိုင်းမိုင်းမော်နာဖန်းနဲ့မိုင်းလာမြို့နယ်တွေမှာမြို့နယ်တစ်ခုလုံးဒါပြင်မူဆယ်ကျန်းကုန်းမန်တုံမိုင်းခတ်မိုင်းယံမိုင်းယောင်မိုင်းတုံမမန်းမြို့နယ်တို့ကကြေးရွာအုပ်စုတချို့စသဖြင့်စုစုပေါင်း73မြို့နယ်ပါဝင်ပါတယ်ရွတ်ကောက်ပွဲကော်မရှင်အနေနဲ့ဒီဒေသတွေမှာရွတ်ကောက်ပွဲကျင်းပခြင်းမပြုနိုင်ဘူးလို့သာကြေညာချက်မှာဖော်ပြထားပြီးဘာကြောင့်မကျင်းပနိုင်ဘူးဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူးအရင်ကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရကတိုက်ပွဲတွေဖြစ်ပွားလို့ရှိတဲ့ဒေသတွေမှာလုံးကျုံရေးအခြေအနေရရွက်ကောက်ပွဲမကျင်းပနိုင်တာမျိုးတွေရှိခဲ့ပါတယ်။လက်ရှိမှာလည်းရှမ်းပြည်နယ်အတွင်းကမြို့နယ်၅ခုမှာမြို့နယ်လုံးကျုပ်ရွက်ကောက်ပွဲမကျင်းပနိုင်တဲ့နေရာတွေအဖြစ်အခုရွက်ကောက်ပွဲကော်မရှင်ကကြေညာတဲ့အထက်မှာပါဝင်ပါတယ်။လာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွက်ကောက်ပွဲမှာပြည်သူ့လွတ်တော်အတွက်အမှန်လောင်း1945ဦး၊အမျိုးသားလွတ်တော်အတွက်886ဦး၊တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အတွက်3442ဦး၊စုစုပေါင်းလွတ်တော်အမှ682ဦးတို့ဝင်ရောက်ရှင်သန်ကြမှာဖြစ်ပါတယ်ခင်ဗျာ။